တက်ကိုအပြေပြတ်မှုပုံမှန်နဲ့တရားစဲဆိုခံထားရတဲ့ကချင်ကောင်းဆောင်၃ဦးအမှုနောက်ဆုံးရခြေတွေကိုတင်ပြပေးချင်ပါတယ်။စစ်ပွဲတွေရပ်တန့်ရင်ငင်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ကောင်းဆောင်၃ဦးကိုစစ်တက်ကိုအကြီးညိုပြက်စီရဲဆိုရဲအပြေပြတ်မှုပုံမှန်နဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစဲဆိုထားတာကိုခြေချက်ပေးဖို့လျှောက်ထားချက်ကိုပြည်내တရားလွှတ်တော်ကလက်မခံဘဲတဲချခဲ့ပြီးမြစ်ကြီးနားတရားရုံးမှာထပ်တင်ပြတက်ဖက်ကတင်ပြလာတဲ့တက်တီတွေကိုဒီကနေ့စတင်စစ်ဆေးပါတယ်။ငင်းငယ်ရင်းနဲ့စစ်ဘေးတင်ပြည်သူတွေအရေးငင်းချမ်းစွာဆန္ဒဖော်ထုတ်ခဲ့သူတွေကိုအခုလိုတရားစဲဆိုနေတဲ့အပေါ်ရပ်သားအစိုးရရဲ့မြမငင်းချမ်းရေးဖော်ဆောင်နေမှုနဲ့တက်ဖက်ကသဘောထားကိုမေးခွန်းထုတ်ဆက်ဖြစ်နေတယ်လို့တရားစဲဆိုခံရသူတွေကဝေဖန်ပြောဆိုလိုက်ပါတယ်။ဆက်တယ်မင်းမြန်ထားရဲ့မတ်စုမွန်တင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ကချင်စီရဲ့ပြည်ပခါလေပိတ်မိပြည်သူတွေကဲထွေးရင်းနဲ့တိုင်းဒေသကတိုက်ပွဲတွေအများဆုံးရဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းစီတာပူကနေတစ်မျိုးလုံးလှည့်လည်ပြီးတော့ငင်းငန်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီတဲ့ပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလောင်ဆောင်ဦးစောချက်နဲ့ဒေါ်နန်ပူတို့ကိုတပ်မတော်ရဲ့ဂုံတိုက်ခါညှို့နှောင်းအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးနောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်မြစ်ကြီးနားမြို့နယ်တရားရုံးမှာသူတို့ကိုတရားစွဲဆိုထားတဲ့အမှုမခိုင်လုံတဲ့အတွက်ပါလတ်ပေးဖို့ပြည်နယ်လွှတ်တော်တရားရုံးအထိတက်ပြီးတော့တရားစွဲဆိုခံရသူတွေဘက်ကလျှောက်ထားချက်ကိုတော့ပြည်နယ်လွှတ်တော်တရားသူကြီးဘက်ကလက်မခံနဲ့ပယ်ချခဲ့ပါတယ်။ဒီကနေ့ဩဂုတ်လ6ရက်နေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကမြစ်ကြီးနားမြို့နယ်တရားရုံးမှာတရားစွဲဆိုသူမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဘက်ကတင်သွင်းလာတဲ့တရားလိုပြတက်တီတွေကိုစတင်စစ်ဆေးခဲ့တယ်လို့တရားစွဲဆိုခြင်းခံရသူတို့ဖြစ်တဲ့ကချင်လူငယ်အဖွဲ့စီကကိုလမ်းဆောင်ကတရခွေမှာစစ်ဆေးခဲ့တဲ့အခြေအနေအခုလိုပြောပြပါတယ်
ဟုတ်ကဲ့ဒီနေ့ကတော့ဒီတေလူပြတ်တက်တယ်လာသွားတာပါเนาะဒီတပ်တကတော့ပြည်ပြဘူမူကြီးကတော့မရောက်လာဘူးသူရဲ့တကယ်ပြောရမှာပေါ့ဘူမူနဲ့သူရဲ့တကယ်မရောက်ကတော့လာတာပေါ့เนาะဆိုတော့အမှကျွန်တော်တို့တေလူပြတ်တက်တယ်ကိုစစ်တဲ့အချိန်မှာကျန်လန်စစ်နေတဲ့အချိန်မှာလည်းတက်တယ်ကတော့သူကတော့ဒီစံတပြပွဲနဲ့တက်တယ်ဒီမှာခေါင်းကောင်းမွန်မွန်အသေးစိတ်ကျွန်တော်တို့သိရှိမှုရှိဘူးသူကတော့အဲ့ဒီမနောကွင်းဒေနာကလက်ထည့်ဆိုင်လာတဲ့ဆိုင်နေတယ် Facebook ကနေပြင်လာတဲ့ဟာကိုတွေ့ရတယ်သူကတော့အဲ့ဒါပဲပြောတာပေါ့နော်ဆိုတော့ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးမှအခုတရားစွဲဆိုထားတဲ့ဒုတိယဗိုလ်မှူးကြီးကနေပြည်လူလုံးပြီးမှဆွဲဆိုထားတဲ့အမှုနဲ့ဆက်ဆက်ပြီးမှကောင်းကောင်းမွန်မွန်ပြည်ပါရှင်လည်းဒီကောင်းကောင်းမွန်မွန်မပြည်ဘူးပေါ့နော်ဆိုတော့အဲ့ဒါကျွန်တော်တို့တွေ့သွားတယ်ဒီနောက်တစ်ခုကတော့စက်ပက်ကနေတရားစွဲဆိုထားတဲ့ကိုလုံးချောင်းတွေစုဆောင်ချက်တွေတောင်းတမှုတွေကိုကောင်းကောင်းမွန်မွန်ပြည်ပါရှင်လည်းအဲ့ဒါလည်းမပြည်ဘူးပေါ့နော်ဆိုတော့ဘယ်လိုမျိုးပြောဆိုပြီးမှဘယ်လိုမျိုးကျွန်တော်တို့ဒီစံတဆုပ်ပေါ်မှုတွေလုပ်တယ်လဲဆိုတာလည်းဒီကောင်းကောင်းမွန်မွန်မပြည်ဘူးလို့ပြောတယ်ဒါမှလည်းအင်းကြီးတို့လုံးမြောက်ဖို့အတွက်ကြိုးစားတာကရှားလားဆိုရင်အဲ့ဒါတော့ရှားတယ်လို့ပြောတာပေါ့နော်
ရေးကြရေးဖော်ဆောင်ပေးဆိုတဲ့အရသာအစိုးရလက်ထက်နိုင်ငံသားလိုက်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိသည့်နဲ့အညီမိမိတို့ရဲ့ဆန္ဒသဘောထားကိုငြိမ်းချမ်းစွာဖော်ထုတ်တင်ပြခဲ့ကြတဲ့ရေးကြရေးလှုပ်ရှားသူတွေကိုအခုလိုတရားစွဲဆိုနေတာတွေကိုတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းကြီးတို့အနေနဲ့အလေးနက်ထားစဉ်းစားဆောင်ရွက်ပေးတဲ့လို့တရားစွဲဆိုခံရသူနောက်တစ်ဦးဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးအသင်းရဲ့ဥက္ကဋ္ဌဦးစောချက်ကလည်းအခုလိုပြောပါတယ
်ကျွန်တော်အနေနဲ့ကြောချင်တာကဘယ်လောက်အဖြစ်နဲ့ဖြစ်တယ်ဆိုတော့သူတို့ကိုသိပါလိမ့်မယ်ဒီမြင့်တဲ့ကီတိုဒီကေထုတ်နယ်ကိုကျွန်တော်တို့စူးစမ်းရင်းနဲ့ဒီမျိုးအမှန်တရားကိုကျွန်တော်တို့ဖော်ပြပြောဆိုတဲ့အချိန်မှာဒီမျိုးစက်မတော်အနေနဲ့ကျွန်တော်တို့တုံးဦးကိုတရားစွဲဆိုတဲ့ဆိုတဲ့အပေါ်မှာတော့ဒါလုံးဝကိုမတရားဘူးဒီနိုင်ငံတော်သမ္မတနဲ့ဟိုကပြောချင်တာကတော့ချန်ပီယံစက်ကင်းလူတော်ကတော့ဒီမျိုးအောက်ချင်တာအခုကျွန်တော်တို့ကချင်ပြည်နယ်ဆဲဒီမကပဲမြန်မာပြည်ရဲ့နတ်မှာဒီမျိုးငင်းချမ်းစွာသူ့ရဲ့မှာစံတပ်ထုတ်ပြလို့ချင်မှာဒါမျိုးတော့အရေးယူတယ်မတရားတရားစွဲခံရတဲ့အပေါ်မှာတော့ဒီသမ္မတရောနိုင်ငံတော်ဒီကံပုဂ္ဂိုလ်တော်ဆန်းစစ်ပြည်နေရောဒီတော့ကျွန်တော်တို့ဒီအောက်ချင်မှာဖြစ်တဲ့ဥစ္စာကိုလည်းသိချင်းမိမှသိချင်းချာချာကြားရတဲ့မှာမျက်နှာကတည်းကနဲ့စက်မှတ်ပြီးမှဆောင်ရွက်ပြီးတော့ပူအချင်းပြည်နေသူကမှစဉ်တော်မျိုးကျွန်တော်အဲ့ဒီစက်ရင်းချင်ပါလေ
ရင်းကျစွာလှုပ်ရှားသူတွေကိုဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချဖို့ကြိုးပမ်းနေမှုဟာတရားစွဲဆိုခံရသူတွေဘက်ကသူတို့အပေါ်မှာတရားမျှတမှုမရှိဘူးလို့ခံစားရတဲ့အကြောင်းကိုလန်းဆောင်ကပြောပါတယ
်ကျွန်တော်တို့အခုဆွဆွဲခံရသူတွေခံစားနေရတာဒါမတရားမှုမတရားစွာကျွန်တော်တို့ကိုတရားစွဲဆိုထားတယ်လို့ပဲကျွန်တော်တို့အဲ့လိုမျိုးယုံကြည်ပါတယ်ပြီးရင်တကယ်လည်းအဲ့လိုမျိုးဖြစ်ဖြစ်နေတာပေါ့နော်ဆိုတော့ကျွန်တော်တို့အပေါ်မှာခိုင်လုံကြည့်ကြမှုမရှိဘူးပြီးရင်နောက်တစ်ခုကတော့ကျွန်တော်တို့ကိုဆွဆွဲထားရလဲမမှန်ကန်ဖြစ်နေတယ်ကျွန်တော်ပြောဆိုမှုမဟုတ်တဲ့အရာတွေကိုကျွန်တော်တို့ပြောဆိုတယ်လို့ပြောတယ်ကျွန်တော်ကနေဒီကချင်ပြည်နယ်တရားလွတ်တော်ကိုလည်းဒါအမှုခြေဆက်လာကျွန်တော်ပြင်တယ်ဒါကိုပြေချခံရတယ်အကျိုးရေးခိုင်လုံကြည့်ချမှုမရှိဘူးဆိုရင်တည်တည်၆ဌာပေါ့နော်ဒီဆရိတ်စာတန်းအလုံးကအစ၆ဌာအပြည့်စုံမှုမရှိဘူးဆိုရင်တရားသူကြီးတွေကနေအမြန်ဆုံးကျွန်တော်တို့ကဒီအပေါ်မှာမံကန်တဲ့အဆုံးဖြတ်ချက်ကိုဆုံးဖြတ်ပေးဖို့လို့ကျွန်တော်ကဒါဖြစ်စေချင်တယ်တောင်းလေတောင်းဆိုချင်တာပေါ့နော
်အခုလောလောဆယ်တရားစွဲဆိုခံရသူ၃ဦးကိုတော့မြစ်ကြီးနားမြို့တရားရုံးကအာမခံပေးထားပါတယ်သူတို့ကိုဆွဆဲထားတဲ့အသ ထောက်သူကိုနှစ်နှစ်အထိထောင်နှံဖြစ်စေငွေနှံဖြစ်စေပြစ်ဒဏ်ရဲ့စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်။မြန်မာနိုင်ငံတော်မှာဒီနေ့ရဲ့လှုပ်ရှားမှုတွေကြောင့်ဆန္ဒပြသူတွေကိုဒီနေ့2018ခုနှစ်အတွင်းမှာကိုအာဏာပိုင်တွေဘက်ကပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုထားတာကအမှုစကားမှုလောက်ရှိနေပြီးတော့တကြွလှုပ်ရှားသူပေါင်း50နဲ့ခုနှစ်ဦးအထိတရားစွဲဆိုခံထားရတယ်လို့လ